အီရန်နိုင်ငံတီဟီရန်မြို့တော်အနီးမရက်ဘတ်လေဆိပ်မှာအီရန်နိုင်ငံလုံးလေယာဉ်တစ်စီးဒီကနေ့မှပြတ်ကျခဲ့တဲ့အတွက်အနည်းဆုံးလူ39ဦးသေဆုံးပြီး9ဦးဒဏ်ရာရသွားတယ်လို့အီရန်ပို့ဆောင်ရေးတာဝန်ရှိသူတွေနဲ့နိုင်ငံပိုင်မီဒီယာတွေကထုတ်ပြန်ပါတယ်။အီရန်140လို့အမိပေးထားတဲ့ဒီလေယာဉ်ဟာပြည်တွင်းခီးစဉ်တွေမှာအသုံးပြုတာဖြစ်ပြီးဒီကနေ့ထွက်ခွာပြီးမကြခင်မှာပဲအင်ဂျင်တစ်လုံးဆက်ရက်သွားတဲ့အတွက်လူနေအင်ဂျင်တွေကြားထဲကိုပြတ်ကျခဲ့တာလို့အီရန်နိုင်ငံပိုင်ရုံးမြင့်တန်ကြားကဖော်ပြပါတယ်။ထွက်ခွာပြီး၄မိနစ်အကြာမှာလေယာဉ်မှူးကဆက်ချွတ်ယွင်းမှုကိုသတိပြုမိပြီးလေဆိပ်ကိုပြန်လည်ဆင်းသက်ဖို့ဂျိုးပန်းရာမှာပြတ်ကျခဲ့တာပါ။လေယာဉ်ရဲ့ black box ကိုတော့ရှာဖွေဆဲဖြစ်ပါတယ်။မိအပြင်းထန်လောင်ကျွမ်းခဲ့တဲ့အတွက်တေဆုံးသူတွေဘယ်သူဘယ်ဝါဆိုတာခွဲခြားလို့မရနိုင်သေးပါဘူး။ဒါကြောင့် DNA စစ်ဆေးပြီးမှဆွေမျိုးတွေကိုအကြောင်းကြားမယ်လို့အီရန်ရုံးမြင့်တန်ကြားကကြေညာပါတယ်။အီရန်နိုင်ငံဟာတပ်တန်းရှေ့ချနေပြီဖြစ်တဲ့လေယာဉ်တွေကိုသုံးနေရပြီးစီးပွားရေးပိတ်ဆို့တာခံနေရတဲ့အတွက်ပုံမှန်ထိမ့်သိမ့်မှုလေယာဉ်အပိုပစ္စည်းတွေအမေရိကန်နဲ့ဥရောပကဝယ်ဖို့ခက်ခဲတဲ့အတွက်အခုလိုလေယာဉ်ပြတ်ကျမှုတွေမကြာခဏဖြစ်ပွားနေရတာပါလို့နိုင်ငံရေးသမားတွေကအပြစ်တင်နေပါတယ်။